မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်မှုတွေကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးဖွဲ့ကပြောပါရယ်ကုလသမဂ္ဂရဲ့မြန်မာလူအခွင့်အရေးစုံစမ်းစစ်ဆေးရေးမှူးမစ္စတာကင်ဒါနာရဲ့အခုကုလသမဂ္ဂအထွေထွေညီလာခံမှာတင်သွင်းထားတဲ့အစီရင်ခံစာထဲမှာလည်းအခုလိုနိုင်ငံရေးအကျဉ်းသားတွေပေါ်လူမဆန်စွာညှဉ်းပန်းနှိပ်စက်တယ်ဆိုတဲ့အချက်လက်တွေကိုထည့်သွင်းထားပါရယ်အကြောင်းစုံကိုတော့ကိုသားညွန်ဦးကပြောပြပေးမှာပါရှင်
မစ္စတာကင်နာနာအနေနဲ့ကတော့အခုကျင်းပနေစေအထွေထွေညီလာခံကိုတင်သွင်းတဲ့အစင်ကသာလဲနိုင်ငံရေးယုံကြည်ချက်ကြောင့်ဖန်ဆီးခံရတဲ့နိုင်ငံရေးအကျဉ်းသားတွေရောအခြားအကျဉ်းသားတွေပါသူတို့စစ်ဆေးမေးမြန်းခံရစဉ်အတွင်းညှဉ်းပန်းနှိပ်စက်တာတွေလုပ်ခံခဲ့ရတယ်ဆိုတဲ့အပေါ်စိုးရိမ်တဲ့အကြောင်းသူ့အနေနဲ့ထပ်ထပ်ပြောခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါတယ်အဲ့လိုမျိုးဒီရုပ်ပန်းဆိုင်ရာစိတ်ပန်းဆိုင်ရာနဲ့လိင်ပန်းဆိုင်ရာအရာပါနှိပ်စက်ညှဉ်းပန်းခါတဲ့အပေါ်သူ့ရှိမှာထောက်ထားချက်လက်ခံရလုံရှိတယ်ဆိုတာကိုအခုဒီအစင်ကသာထဲမှာအဖြစ်ပြက်ချုပ်ကိုဖော်ပြထားပါတယ်။ APP ခေါ်တဲ့ဒီမြန်မာနိုင်ငံနိုင်ငံရေးကျင်းသားများကုညီဆော့ရှော့ရဲ့အတင်းကလည်းအလားတူအစင်ကသာကိုပြီးခဲ့တဲ့စနေတနင်္ဂနွေကဒေသအတွင်းပထမဆုံးကျင်းပတဲ့လူခွင့်ညီလာခံမှာတင်သွင်းပါတယ်။မြန်မာနိုင်ငံတဲ့နိုင်ငံရေးကျင်းသားတွေကိုလူမဆန်စွာညှဉ်းပန်းနှိပ်စက်နေတဲ့အခြေအနေတွေကိုဒေသအတွင်းရောနိုင်ငံတကာမှာပါကြေကြေပြန့်ပြန့်သိလာစေဖို့ယူရတယ်လို့စာရန်ရေးသားသူတူဦးဖြစ်တဲ့ကိုဘူကြီးက view ကိုပြောပါတယ
်။ပြီးခဲ့တဲ့နှစ်ရက်ပေါ်လေဗန်ကောက်မှာအရှေ့တောင်အရှနိုင်ငံများအတွင်းပထမဆုံးကျင်းပတဲ့လူခွင့်ညီလာခံရှိပါတယ်။ဒီလူ့ကိုညီလာခံမှာမြန်မာနိုင်ငံမှာရှိနေတဲ့ဒီနှိမ့်ဆက်မြန်မာနှိမ့်ဆက်ရတဲ့ပတ်သက်တာစာရင်းဆောင်ပြုစုကိုကျွန်တော်တင်ပါတယ်
။ဟုတ်ကဲ့ဒီစာထဲမှာပါတဲ့အချက်လက်ပေါ်အဓိကအချက်လက်တွေကိုဘာတွေများထည့်သွင်းထားလဲ
။အဓိကတော့စာထဲမှာရေးထားတာကကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဒီနောက်ခံအခြေအနေတော့ဒီနှိမ့်ဆက်မြန်မာမှုဆိုင်ရာအခြေအနေအဲ့ဒီတည်းမှာဒီနှိမ့်ဆက်မြန်မာမှုကဘယ်လိုတွေကလုပ်တာလဲဘယ်လိုနည်းလမ်းတွေနဲ့လုပ်တယ်လဲတော့နှိမ့်ဆက်မြန်မာမှုဆိုတော့ဘယ်လိုလူမျိုးတွေကိုလုပ်တာလဲအဲ့လိုပုံစံမျိုးတွေနဲ့ကျွန်တော်စာရင်းဆောင်ရေးတယ်အထူးသဖြင့်တော့ဒီနိုင်ငံရေးအကျဉ်းသားတွေအကြောင်းပေါ့စစ်ကြောရေးစကမှာနှိမ့်ဆက်ချတဲ့အကြောင်းမျိုးကျွန်တော်တို့အခြေခံပြီးရေးရတာဖြစ်ပါတယ်နောက်တစ်ခုကနှိမ့်ဆက်မြန်မာမှုဆိုတော့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ပြဿနာကဟိုအခုမှဖြစ်တာမဟုတ်ဘူးလွန်ခဲ့တဲ့နှစ်ပေါင်းများစွာတည်းကနေပြီးအခုချိန်ထိလက်တိုက်ဖြစ်နေတာပေါ့တကယ်စနစ်တကျနဲ့နားဖောက်နေပြီးရည်ရွယ်ချက်ရှိရှိနဲ့လုပ်နေတယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့ပေါ်အောင်စာရင်းလေးတောင်ပြသရတာပါဒီကကြတော့ဒီနှိမ့်ဆက်မြန်မာမှုဆိုတာကလည်းဒီခေါင်းဆောင်ဝင်တွေပေါ့နိုင်ငံတကာရဲ့စီးပွားရေးကနေရလူသားဖြစ်တည်မှုကိုဆက်နေတဲ့ရာဇဝတ်မှုစိုးရိမ်ရောက်တယ်ဆိုတော့ကျွန်တော်တို့ဟိုကောက်ချက်ချတာပေါ့
ဟုတ်ကဲ့အခုကဒီ Mr. Kanana ကလည်းဒီနိုင်ငံတကာကိုတိုက်တွန်းနေတာ COI ပေါ့နော်ဒီ Commissioner for Inquiry မြန်မာနိုင်ငံမှာရှိတဲ့လူခွင့်ချိုးဖောက်မှုတွေကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဟုတ်မဟုတ်စုံစမ်းစစ်ဆေးပေးဖို့ပေါ့တိုက်တွန်းထားတာရှိတော့အခုကိုဘိုကြီးတို့တွေ့ရှိချက်တွေကအဲ့ဒီကိစ္စနဲ့ဘယ်လောက်ထိအကျုံးဝင်လဲခင်ဗျာ
ဆိုတော့ကျွန်တော်တို့ဒီနိုင်ငံရဲ့အကျဉ်းသားဟောင်းတွေတော်တော်များများနေကျွန်တော်တို့ interview လုပ်ကြတာရှိတယ်ပုံမှန်1990လောက်အဖမ်းခံတဲ့လူကလည်းနှိမ့်ဆက်ညှဉ်းပန်းခံရတယ်။နောက်ဆုံးဒီ2009-2010မှာအဖမ်းခံတဲ့လူတွေကလည်းနှိမ့်ဆက်ညှဉ်းပန်းခံရတယ်။ဒီလိုတဲ့နှိမ့်ဆက်ညှဉ်းပန်းတွေမဟုတ်ဘူးနဲ့နောက်ပိုင်းမှာဆိုလို့ရှိရင်ဒီရောက်ကြောလေးတွေကစားပြီး rape ဆန်ဆန်လိုမျိုးလုပ်တဲ့ကိစ္စမျိုးတွေပါဟိုဖြစ်လာတယ်။ဒီဟာအင်မတန်မှလူသားမဆန်တဲ့ဟာမျိုးဖြစ်နေတယ်။ဆိုတော့ဒါတွေတွေ့ရှိချက်တွေကိုကျွန်တော်တို့ကဒီပညာရှင်တွေလည်းတက်တဲ့ဒီလူခွင့်ညီလာခံမှာကျွန်တော်တို့တော့သင်ပြခြင်းဖြစ်ပါတယ
်။အခုလိုမျိုးဒီနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့ပတ်သက်လို့ပေါ့မြန်မာနိုင်ငံမှာလည်းတည်ဆဲဥပဒေကြီးတားမြစ်မှုတချို့ရှိရလို့သိရပါတယ်။အဲ့တော့အဲ့ကိစ္စတွေနဲ့ပတ်သက်လို့ပြန်ပြီးတော့တရားစွဲဆိုတာပြန်ပြီးတော့ဟိုတိုင်တန်းတာမျိုးတွေရောရှိပါလားခင်ဗျာ
။အခုဒီ2010လေးမှာဖြစ်ပျက်ခဲ့တဲ့ကိစ္စတချို့ပါဆိုလို့ရှိရင်မိသားစုတွေကနေပြီးတော့ဒီတက်ဆိုင်ရာကိုတိုင်ကြတာတွေရှိပါတယ်။ဒါပေမဲ့အခုချိန်ထိဘသူကဟိုတောင်ဝင်ရှိတဲ့နှိမ့်ဆက်ညှဉ်းပန်းတဲ့သူတွေကတရားမှအရေးယူခံရတယ်လို့ကျွန်တော်မကြားရသေးပါဘူး
။အခုလိုဒီညှဉ်းပန်းနှိမ့်ဆက်တဲ့လူခွင့်ချိုးဖောက်တဲ့တောင်ဝင်ရှိသူတွေကိုတရားဥပဒေနဲ့အညီအရေးယူဆောင်ရွက်သွားဖို့ကုလသမဂ္ဂလူခွင့်ကောင်စီဆုံးဖြတ်ချက်ထဲဖော်ပြထားချက်ကိုလည်းမစ္စတာကန္နာနာရဲ့အခုအစည်းအဝေးထဲမှာပြန်လည်ထောက်ပြပါရတယ်။ဒါလိုလူခွင့်ချိုးဖောက်မှုတွေအထူးသဖြင့်ဆိုရင်ဒီလူသားမျိုးနွယ်ပေါ်မှာရာဇဝတ်မှုကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေဟာလုံးဝမမှန်ကန်ဘူးဆိုပြီးတော့မြန်မာအစိုးရဘက်ကတော့တုံ့ပြန်ထားပါတယ်။ဒါပေမဲ့လည်းမစ္စတာကန္နာနာကတော့မြန်မာအစိုးရဘက်ကညှဉ်းဆုံနေတဲ့အချက်ကိုခိုင်မာစေချင်လို့ရှိရင်နိုင်ငံတကာရဲ့စုံစမ်းရေးမှုတွေနောက်နိုင်ငံတကာစုံစမ်းရေးအဖွဲ့တွေကိုမြန်မာနိုင်ငံကိုဖိတ်ကြားဖို့လိုတယ်လို့အခုဒီအထွေထွေညီလာခံကိုတင်သွင်းတဲ့သူ့ရဲ့အစီအစဉ်ကလည်းမှအကြံပြုထားပါတယ်ခင်ဗျာ။